ခရစ်စမတ်နေ့မတန်ခင်တည်းမှာပျောက်ဆုံးသွားခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆဲခရိုင်မုံကိုဘလာရီတင်ထောက်ဆရာဦးတီတီနောင်လတ်နဲ့ဦးလန်ကျော်ကန်ဆိုင်းတို့နှစ်ဦးဒီကနေ့ထိပျောက်ဆုံးနေဆဲဖြစ်ပါတယ်။ဒီတင်ထောက်ဆရာနှစ်ဦးကိုမုံကိုအခြေဆိုင်တပ်မတော်စစ်ဗျူဟာဂုံးကနေစင့်ခေါ်ရကပျောက်ဆုံးနေတယ်လို့ဒေသခံတွေကယူဆပြောဆိုနေကြသလိုမြန်မာအာဏာပိုင်တွေဘက်ကတော့ဒီပျောက်ဆုံးမှုကိုစုံစမ်းနေဆဲလို့ဆိုပါတယ်။အပြည့်စုံကတော့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်အိမ်ကနေသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါရှမ်းပြည်နယ်ရှိမောက်ဒေသမှာဖြစ်ပွားခဲ့တဲ့မွန်ဂိုဒေသတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးတော့သတင်းမီဒီယာတွေကကူညီခဲ့တဲ့မွန်ဂိုမျိုးခရီးရန်တင်ထောက်စီယာဦးတွန်ဒွန်နောင်လတ်နဲ့ဦးလန်ကျော်ကန်ဆိုင်တို့နှူးဟာအခုချိန်ထိပျောက်ဆုံးနေစေလို့မွန်ဂိုမျိုးမုံမောင်းသာသနာနယ်အသွင်းမှုတိုက်ခတ်တော်ရစီယာတော်ဦးဆောင်ရာကပြောပါတယ
်ကျွန်တော်တို့အခုဘာမှစုံစမ်းလို့မရဘူးဖြစ်နေတယ်ကိုကကျွန်တော်တို့မွန်ဂိုရဲစခါကမဖွင့်ရသေးဘူးဆိုတော့ကျွန်တော်အုပ်ချုပ်ရေးမျိုးကိုကြွားပြီးတော့ကျွန်တော်လူပြောက်ပေါ့လူပြောက်တဲ့သူတို့ကိုကူညီတောင်းထားတယ်သူတို့ကတော့ဘာမှမလုပ်သေးနိုင်ဘူးပြောတာပဲ
တင်းထောက်စရာဥတွန်တော်နောင်လတ်နဲ့ဥလန်ကျော်ကန်ဆိုင်တို့နှူးဟာပြီးခဲ့တဲ့ခရစ်စမတ်မပိုင်ခင်တည့်ရက်မှာပျောက်ဆုံးသွားခဲ့တာပါတင်းထောက်စရာနှူးဟာနေမြေခံမြမတ်မတော်ရဲ့ပြူဟာကုန်းဤမှာပျောက်ဆုံးသွားတယ်လို့မြင့်မြင့်တက်တဲ့ဒေတာခံတွေကပြောဆိုနေကြောင်းသိခါတော်ရဆရာတော်ဦးဆောင်ရာကပြောပါတယ
်ပျောက်သွားတဲ့အနေမှာတိတ်လက်တဲ့လူတော့ရှိတာပေါ့မဲသွားတဲ့ဒေတာတွေဆိုပြီးတော့စကားပြောလိုက်တဲ့လူလည်းရှိတယ်အဲ့ကြားထဲမှာပဲပေါ့နော်ဟိုတတ်ကလေးတတ်ခန်းရှိတဲ့နေရာလည်းမကျော်ဘူးအဲ့ကြားထဲမှာအညာမုံချုပ်ခံနေဆိုတော့အမှပျောက်သွားတဲ့ဘောမှရှိတယ်မုံကိုဒီကခံရတော့တတ်ကခေါ်လာတဲ့ဖြစ်နေတယ်သူတို့ဖမ်းခေါ်သွားတာဖြစ်နိုင်တယ်ပေါ့အညာတကောင်နဲ့ကားတွေပါတယ်ရောလည်းထက်ရှိတယ်ခေါ်သွားသလားပေါ့တကူတူအဲ့လိုမျိုးပေါ့
ပျောက်ဆုံးနေတဲ့တင်းထောက်ဆရာတွေဟာမွန်ဂိုတိုက်ပွဲကာလနဲ့တိုက်ပွဲလွန်ကာလတွေမှာမွန်ဂိုဒေသကိုတွားရောက်ခဲ့ကြတဲ့သတင်းဌာနတီးတီးကသတင်းထောက်တွေကိုကူညီဆောင်ရွက်ပေးခဲ့ကြသူတွေဖြစ်ကြပါတယ်ဥတုံတော်နောင်လတ်နဲ့ဥလန်ကျော်ကန်ဆိုင်တို့နှူးဟာလူချစ်လူခင်ပေါ်များသလိုနေမြေခံမြမတ်တမတော်ကောင်းဆောင်တွင်နဲ့လည်းရင်းနှီးသူတွေဖြစ်တဲ့အတွက်အခုလိုပျောက်ဆုံးသွားတဲ့ပုံမှာအံ့ဩမိတယ်လို့ဥဆောင်ရာကပြောပါတယ်တင်းထောက်ဆရာနှူးပျောက်ဆုံးမှုနဲ့ပတ်သက်ပြီးတော့ဒီရက်ပိုင်းသွင်းမှာခရီးရန်သင်းဖွဲ့တွေအနေနဲ့သဘောထားထုတ်ပြန်သွားဖို့အစီအစဉ်ရှိနေတယ်လို့သိခါတော်ရဆရာတော်ဥဆောင်ရာကပြောပါတယ်ဥတုံတော်နောင်လတ်နဲ့တင်းထောက်ဆရာဥလန်ကျော်ကန်ဆိုင်တို့နှူးပျောက်ဆုံးနေမှုနဲ့ပတ်သက်လို့စုံစမ်းနေစေလို့မူဆဲခရံအုပ်ချုပ်ရေးမှူးဦးကျော်ကျော်ထွန်းကပြောပါတယ
်သူတို့ရောက်ပျောက်နေဆိုတော့မြင်းနဲ့အုပ်ချုပ်မှုကဘယ်လိုလုပ်တာသိရဲစုံစမ်းကြည့်ရတော့ဘယ်ဟာဖားသွားလဲဆိုတော့ခုချိန်တော့ဘာမှမသိရလေ
2016ခုနှစ်နိုဝင်ဘာလ20ရက်နေ့နဲ့ဒီဇင်ဘာလ3ရက်နေ့ဖြစ်ပွားနေတဲ့မွန်ဂိုဒေသတိုက်ပွဲအခြေအနေမှန်ကိုမီဒီယာကနေတဆင့်ပြောဆိုခဲ့တာကြောင့်အခုလိုထိမ့်သိမ်းခံရတာဖြစ်နိုင်တယ်လို့လည်းသုံးသပ်မှုတွေရှိနေပါတယ်မွန်ဂိုဒေသကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ဘီတွင်သတင်းထောက်သူဖြစ်သူနန်းဆိုင်နွမ်းကတော့ဒေသခံသတင်းအရေးမြစ်တွေကိုအရေးယူတဲ့လုပ်ရမှာမဖြစ်သင့်ဘူးလို့ဆိုပါတယ
်ကျွန်တော်တို့လည်းကိုယ်တိုင်ကံဆိုင်တဲ့ဒီအင်ပေါ်နောက်ပါလာပါတော့ဒီလိုကြံဆိုင်ရတာတော့ကျွန်တော်တို့နဲ့လည်းမကင်းဘူးလို့ပြောလို့ရတယ်ပေါ့နော်ပြောရမယ်ဆိုတော့ဒါတစ်ချက်လဲပေါ့နော်မီဒီယာခင်းနေမှုလို့ပဲပြောလို့ရတယ်ဘာလို့လဲဆိုတော့မီဒီယာတမားကတော့ဘာမှမလုပ်ဘူးပေါ့နော်တို့ရဲ့ source ပေါ့နော်တို့ရဲ့တင်းကြီးမိကိုကတော့တခုလောက်လိုက်ရဆိုတာကလည်းတင်းသမားတရားကိုချင်းချောက်တဲ့သဘောတရားတော့ရှိရဲ့ပဲ
သတင်းမီဒီယာတွေကိုဖြေကြားကူညီခဲ့တဲ့မွန်ဂိုတင်းသောဆရာနှူးပျောက်ဆုံးသွားတဲ့ကိစ္စရပ်ပေါ်မှာစိုးရိမ်မိတယ်လို့အခုလိုဖန်ဆီးရှင်လောက်ရပ်ပေါ်မှာရှုတ်ချတယ်လို့ PNI ကနိုင်ငံတကာမြန်မာသတင်းဖွဲ့ဒါရိုက်တာဆိုင်းမင်းကပြောပါတယ်မြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်တွေဖြေကျော့လာပြီလို့ဆိုပေမဲ့လည်းသတင်းအရင်းမြစ်နဲ့သတင်းထောက်တွေအတွက်လုံခြုံမှုဟာအားနည်းနေသေးတဲ့အချိန်မှာရှိနေပါသေးတယ်ပြီးခဲ့တဲ့နိုဝင်ဘာ20ရက်နေ့ကစပြီးတော့ရှမ်းပြည်နယ်ရှေးမြောက်ပိုင်းဒေသဘက်မှာမြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစု KIA, TNLA, MNDAA, AA တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့မွန်ဂိုဒေသတိုက်ပွဲဟာအပြင်းအထန်ဆုံးဖြစ်ပွားခဲ့ပါတယ်ဒီတိုက်ပွဲကြောင့်တောင်းနေချီတဲ့ဒေသခံတွေစစ်ဘေးသိမ်းရှောင်နေရသလိုတိုက်ပွဲကာလတွင်လူနေအိမ်ခြေစာသင်ကျောင်းခရီးရန်ဖျားကျောင်းတွေပျက်စီးခဲ့ရပါတယ်ခင်ဗျာ